တရုတ်နိုင်ငံမှာ1989ခုနှစ်ကဖြစ်ခဲ့တဲ့တရုတ်နာမည်အရင်မြေအရေးကနှစ်ပတ်လည်ဆူတောင်းပွဲတွေကိုစီစဉ်ခဲ့တဲ့ဟောင်ကောင်ကဒီမိုကရေစီရေလှုပ်ရှားသူ၃ယောက်ကိုထောင်ဒဏ်လေးလခွဲစီချလိုက်ပါတယ်။ဟောင်ကောင်မှာဒီမိုကရေစီရေလှုပ်ရှားသူတွေအပေါ်ပြစ်မှတ်ထားဖို့ပြဋ္ဌာန်းတယ်လို့ဝေဖန်ခံနေရတဲ့အမျိုးသားလုံခြုံရေးဥပဒေအရထောင်ချခဲ့တာပါ။တရုတ်နိုင်ငံဒီမိုကရေစီလှုပ်ရှားမှုကိုထောက်ခံတဲ့ဟောင်ကောင်မဟာမိတ်အဖွဲ့ရဲ့အဖွဲ့ဝင်ဟောင်း၃ယောက်ဟာအဖွဲ့နဲ့ပတ်သက်တဲ့အချက်လက်တွေအာဏာပိုင်တွေကိုပေးဖို့ပြက်ကွက်တယ်ဆိုပြီးတော့တရားစွဲခံခဲ့ရတာဖြစ်ပါတယ်။2022ခုနှစ်ဇွန်လ၄ရက်နေ့ကဟောင်ကောင်မှာပြုလုပ်ခဲ့တဲ့တရားနာမည်နှစ်ပတ်လည်ဆုတောင်းပွဲကိုလူအများအများလာရောက်ခဲ့ပြီးတော့တရုတ်မြေပေါ်မှာတရားနာမည်ရင်ပြင်နဲ့ပတ်သက်လို့ပြုလုပ်တဲ့အခမ်းအနားတွေထဲမှာအကြီးအကျယ်ဆုံးဖြစ်ခဲ့ပါတယ်။